ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကနေပြည်တော်မှာပြည်တော်စုညီညွတ်ရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးဖွင့်ပွဲကျင်းပပါတယ်ဖွင့်ပွဲနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါက်တာစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ခေယူဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူစီဖိုးနဲ့ရခိုင်မျိုးသားပါတီဒူဥက္ကဋ္ဌဒေါ်အင်းနုစိန်တို့ကအမှားစကားပြောကြပါတယ်ထူးခြားတာတစ်ခုကတော့ဒေါက်တာစုကြည်ရဲ့မိခုံးမာရောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခုံးမာပါညီညာရေးလုပ်ငန်းစဉ်ကို2020မှာအပြီးသတ်ဖို့ဆန္ဒရှိတဲ့အပြီးသတ်နိုင်အောင်ကြိုးစားကြပါဆိုပြီးပြောသွားပါတယ်လက်ရှိခြေအနေကိုကြည့်ရင်အစိုးရနဲ့ SC လို့ခေါ်တဲ့တတိုင်းပြည်ထောင်ဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရိစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့10ဖွဲ့လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ရှိနေသေးတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေသေးတာစတဲ့အခြေအနေတွေရှိနေသေးတော့2020မှာညီငယ်လုပ်ငန်းစဉ်တွေအပြီးသတ်နိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်ဆရာပါပဲခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်အဖွဲ့မေခွန်းမှာဒေါက်ဆန်းစုကြည်က2020ပြည့်နှစ်မတိုင်မီနောက်ထပ်ညီလာခံ3ချိန်ကျင်းပနိုင်ဖို့ဒီညီလာခံ3ချိန်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေအပြည့်အပြချမှတ်ပြီးအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာတည်ဆောက်ပေးနိုင်ဖို့ညွှန်မန်းထားပါတယ်လို့ဆိုပါတယ်အလားတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းလုပ်ငန်းစဉ်များကိုစဉ်ဆက်မပြတ်တစ်ဆက်တည်းဆောင်ရွက်သွားပြီး2020ပြည့်နှစ်မှာကျင်းပပြုလုပ်မဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအစည်းအဝေးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်များပြည့်ပြည့်စုံရေးဆောင်ရွက်သွားပါလို့အလေးထားတိုက်တွန်းပြောကြားလိုပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။အခုချိန်ကစရည်တွင်ရင်နှစ်နှစ်ဝန်းကျင်ကာလလို့မှတ်ဆနိုင်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ2020မှာအပြည့်အဝဖြစ်နိုင်မဖြစ်နိုင်တက်ဆာရမှာလက်ရှိ MCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်လိုက်ပါမှုဝ KIA အပါအဝင်အင်အားကြီးမြောက်ပိုင်းမဟာမိတ်အဖွဲ့ MCA လမ်းကြောင်းတွေရောက်လာနိုင်ခြင်းရှိမရှိရှိခဲ့ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်လိုက်ပါမှုတက်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားငြိမ်းချမ်းရေးပေါ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့အရေးအချင်းအားလုံးကိုတွက်ဆရမှာဖြစ်ပါတယ်။လက်ရှိအခြေအနေ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကအစိုးရနဲ့ KNU ၊ကရင်လက်နက်ကိုင်အဖွဲ့အစိုးရနဲ့ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ဆက်ဆံရေးမှာပြဿနာတချို့ရှိနေပါတယ်။ KNU လွယ်မှုပလောဒေတာမှာတက်မတော်ဘက်ကလမ်းဖောက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်ရှိအချိန်လုံးဝပြေလည်သွားပြီလို့မဆိုနိုင်သေးပါဘူး။ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ဆိုရင်လေလူမျိုးအလိုက်ကျင်းပဖို့ပြင်ဆင်ထားတဲ့အကျိုးစီးပွားပွဲတွေကိစ္စတက်မတော်ဘက်ကတားမြစ်မှုတွေနဲ့ကြုံရပြီးနောက်ပိုင်းအခုချိန်ထိပြေလည်မှုမရသေးပါဘူး။အရင်ဒုတိယအကြိမ်ပင်လုံအစည်းအဝေးကာလပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်း1အဖြစ်အချက်38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့နောက်ပိုင်းတိုင်းရင်းသားတွေဘက်ကတချို့အချက်တွေကိုသဘောမတူခြင်းမှာပဲလိုက်လျောပေးခဲ့ရတယ်လို့ပြောဆိုထားတာလည်းရှိနေပါတယ
်။ဝါနဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေညီညာရေးလုပ်ငန်းစဉ်တွေပါဝင်လာဖို့ကိစ္စကတော့အတော်လေးကိုခက်ခဲပါလိမ့်မယ်။လက်ရှိအဲ့ဒီအဖွဲ့တွေကသူတို့အနေနဲ့အစိုးရနဲ့တစုတစည်းတည်းတွဲဆုံဆွေးနွေးလိုတယ်SC နဲ့မဆိုင်မဲ့စီးကြသဘောတွေ့လို့တယ်လို့ပြောဆိုထားပေမဲ့ဒါကိုအစိုးရဘက်အထူးသဖြင့်တပ်မတော်ဘက်ကအသိမှတ်မပြုပါဘူးအစိုးရနဲ့တပ်မတော်ဘက်ကတောင်းဆိုနေတာကတော့ SC စာချုပ်မှာလက်မှတ်ထိုးဖို့ပဲဖြစ်ပြီးအခြားဘယ်နီလန်းကိုမှလက်ခံမဲ့ပုံမရှိပါဘူးအခြားတစ်ဖက်မှာတော့အဲ့ဒီအဖွဲ့ဒီ SC လက်မှတ်ထိုးလာအောင်တရုတ်အစိုးရဘက်ကဖိအားပေးတာတွေရှိတယ်တော့ရှိပါတယ်ဖိအားသိကြီးရဲ့ SC အဝန်ဝိုင်းထဲကိုရောက်ကောင်းရောက်လာနိုင်ပေမဲ့တခြားနိုင်ငံရဲ့အရာဆွေးနွေးမှုတွေကတော့ခက်ခဲနေဦးမှာဖြစ်ပါတယ်အကြောင်းကတော့တပ်မတော်နဲ့အဲ့ဒီလက်နက်ကိုင်အင်အားစုတွေဟာဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့စကားလုံးပြောဆိုနေကြတာတူညီပေမဲ့တကယ်အတွင်အနှစ်သာရတဲ့အကြောင်းပြောဆိုရမှာတော့မိုးနဲ့မြေလိုကွာခြားနေလို့ပဲဖြစ်ပါတယ်တပ်မတော်ဘက်က2008ဖွဲ့စည်းပုံလောက်ကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုပုံစံလောက်ပြောနေပြီးဝါလိုအဖွဲ့မျိုးကတော့ဒီကြားနိုင်ငံနီးနီးကွန်ဖက်ဒရေးရှင်းပုံစံရပ်ခန့်နေလို့ပါပဲပြောရရင်မြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားကြီးတဲ့အဲ့ဒီမြောက်ပိုင်းအဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်စီးအောင်ဖို့မလွယ်ကူသလိုပါဝင်လာရင်လည်းအလွန်ညှိရခက်မဲ့အနေထားကြုံကြရပါလိမ့်မယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတက်မတော်ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သဘောထားပါ။ညီလာခံဖွင့်ပွဲနေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းကိုလေ့လာကြည့်ရင်တက်မတော်စစ်ကောင်းဆောင်တွေရဲ့တင်းမာတဲ့သဘောထားကိုမြင်တွေ့ကြရပါလိမ့်မယ်။သူ့မိန့်ခွန်းထဲမှာပြည်ရင်းလက်နက်ကိုင်အဖွဲ့အစည်းတွေပေါ်လာတာပြည်ရင်းပဋိပက္ခတွေဖြစ်ပွားလာတာတက်မတော်နဲ့ဘာမှမဆိုင်ဘူး။တက်မတော်ကဘာအမှားမှမလုပ်ခဲ့ဘူးလို့ဆိုထားပါတယ်။ဒီနေ့ငြိမ်းချမ်းရေးလုပ်ငန်းတွေကို နိုင်ငံတော်အစိုးရနဲ့တက်မတော်ကတက်ကြွစွာဥဆောင်ဆောင်ရွက်နေခြင်းဟာကျွန်တော်တို့မှာအင်အားချိနဲ့နေလို့မဟုတ်ဘူးဆိုတာသတိချက်စီလိုပါတယ်လို့ဆိုပြီးပြောပါတယ်မင်းကွန်းတနေရာမှာတော့နိုင်ငံရေးသမားတွေတိုင်းရင်းသားတွေအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ဆက်ဆက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်ချင်နေတာကိုသူတို့သိတဲ့အကြောင်းသူတို့အနေနဲ့ကတော့ဖွဲ့စည်းပုံပြင်ချင်ရင်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အတိုင်းပြင်ဖို့တနည်းတက်မတော်သဘောတူမှပြင်ဖို့အထူးသဖြင့်နိုင်ငံတော်၏အမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်နိုင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတာပါဝင်တဲ့နိုင်ငံတော်အခြေခံမူ48ချက်ခိုင်မာတည်တံ့ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ပြောရရင်ငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင်တက်မတော်ဘက်ကအပေးယူအညှိနှိုင်းဆိုတာတဲ့သူ့ရည်တည်ချက်အပေါ်မှာပဲရက်ခံသွားမယ်ဆိုတဲ့သဘောမြင်တွေ့ရပါတယ
်။နောက်ထပ်အရေးကြီးတစ်ချက်ကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ရင်လက်ရှိ NLD အစိုးရရဲ့စွမ်းဆောင်ရည်ပါငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင် NLD ဘက်ကစွမ်းဆောင်ရည်ဟာအားရစရာမကောင်းပါဘူးဒီအချက်လက်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အပြီးသတ်ဖို့ဆိုတာမျှော်မှန်းချက်ဆိုတာကလွဲပြီးတကယ်ဖြစ်နိုင်ွယ်မရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်